ဒီကနေ့ကမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသား၃ယောက်ကိုပြန်လွှတ်ပေးဖို့ပြင်နိုင်ငံတွင်းမှာရှိနေတယ်လို့ယုံကြည်ရသူစလုတ်ထမြောက်အမေရိကန်နိုင်ငံသားကိုလည်းကုန်ကြီးရှာဖွေပေးဖို့တမနာဘရက်အိုဘားမားကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်
We are not going to relent until we bring home our Americans who are detained in Iran. Journalist Jason Rezaian should be released.
ဒီကနေ့ကမှာမတရားသဖြင့်ထိမ့်သိမ်းခံထားရတဲ့အမေရိကန်နိုင်ငံသားတွေကိုဌာနေပြန်ရောက်လာအောင်ကျွန်တော်တို့မနာမနေလှုပ်ဆောင်သွားမှာဖြစ်ပါတယ်။သတင်းတောက်ဂျေဆင်ရဇီယန်ကိုပြန်လွှတ်ပေးတင်ပါတယ်။တင်းအုပ်ဆရာဆအီးအဗ်ဒီနီကိုလည်းပြန်လွှတ်ပေးတင်ပါတယ်။မရိန်တပ်ဖွဲ့ဝင်ဟောင်းတက်တက်ကြီးအမီယာဟက်မတီကိုလည်းပြန်လွှတ်ပေးတင်ပါတယ်။အီရန်အနေနဲ့ပျောက်ဆုံးနေတဲ့ရော ာခံမှာတမရဥဘာမကအဲ့ဒီလိုပြောကြားသွားခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံမှာထိမ့်သိမ်းခံရသူ၄ယောက်ရဲ့မိသားစုတွေ၊ဆွေမျိုးတွေ၊မိတ်ဆွေတွေတချို့ကပြီးခဲ့တဲ့သတင်းပတ်အတွင်းအီရန်နိုင်ငံနဲ့ရရှိခဲ့တဲ့သဘောတူညီချက်ရဲ့တစိတ်တပိုင်းအနေနဲ့အဖမ်းခံထားရသူတွေပြန်လွှတ်ပေးအောင်မစွမ်းဆောင်နိုင်ခဲ့တဲ့အတွက်တမရဥဘာမအပေါ်ပြစ်တင်ဝေဖန်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်တိစောက်နေမှုကိုအ ਨੇ စုံယာယီပိတ်ပင်ထားဖို့နဲ့အပြန်လှန်အနေနဲ့ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေကချမှတ်ထားပြီးတော့အီရန်နိုင်ငံကိုအကြီးအကျယ်ထိခိုက်စေတဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုဖိရှားပေးဖို့အတွက်နိုင်ငံတကာနဲ့အီရန်တို့ကြားသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။ဗြိတိန်၊ပင်သစ်၊ဂျာမနီ၊ရုရှား၊တရုတ်၊အမေရိကန်ပြည်ထောင်စုတို့နဲ့အီရန်ကြားရရှိခဲ့တဲ့နျူကလ িয়ার ရေးသဘောတူညီချက်ဟာကောင်းမွန်ပြည့်စုံပြီးတော့အမေရိကန်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုကာကွယ်မှုပေးနိုင်မယ့်တာဝန်ယူလှုပ်ဆောင်ချက်ဖြစ်တယ်လို့လည်းသမ္မတဥဘာမကအခုခံပြောဆိုခဲ့ပါတယ်။